ဒေါက်တာတင်းဆွေခင်ဗျာအခုမြန်မာနိုင်ငံမှာလူတွေအရေးတကြီးစိတ်ဝင်စားရှိကြတဲ့ကိစ္စကတော့အာဏာလွှဲပြောင်းရေးကိစ္စဖြစ်ပါတယ်။အာဏာလွှဲပြောင်းတဲ့နေရာမှာစစ်တပ်ကဘယ်လောက်ထိချုပ်ကန့်ထားလိုက်မလဲ။ဟာတိုင်းရင်းသားတွေနဲ့ဘယ်လိုခွဲဝေမလဲဆိုတာကိုအဓိကစိတ်ဝင်စားကြပါတယ်။ဒါတွေကစိတ်ဝင်စားကြရတဲ့ကောင်းတဲ့အရေးကြီးရယ်ဆိုတော့မှန်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်စဉ်းစားမိတာကမြန်မာနိုင်ငံမှာခိုင်မာတဲ့ကောင်းမွန်တဲ့ဒါဘျူရိုကရေစီအုပ်ချုပ်ရေးရန်တရားတည်ဆောက်နိုင်ဖို့လည်းသိအရေးကြီးတယ်ထင်ပါတယ်။ဆိုတော့အာဏာလွှဲပြောင်းရေးကိုကြီးပဲသိအယုံဆိုင်နေကြပြီးနိုင်ငံရေးကိစ္စမှာကြီးပဲသိလောနေကြသလားခုနပြောတဲ့အုပ်ချုပ်ရေးရန်တရား good governance policy တနည်းပြောရင်အဲ့ဒါတိဆောက်ရေးကိုဘလောက်အလေးထားပြီးတော့ဆောင်ရွက်နေကြတယ်လို့ဆရာမြင်ပါတယ်လေဆရာ
ဟုတ်ကဲ့ခင်ဗျအဲ့ဒီဒီဘူးကျော်စန္ဒမေးခွန်းကိုကျွန်တော်သဘောတူပါတယ်အဲ့ဒါခံမှန်းရတယ်ပြောဆိုကြတယ်လုပ်နေကြတယ်အစိုးရပြောင်းလဲရေးဘယ်သူမှပြောင်းလဲဆိုတာပေါ့လေဒါတွေကဟိုခမန်းချက်တွေကခမန်းချက်တွေပဲပြောတယ်တာဝန်ရှိတဲ့လူကသူ့အသူလုပ်သွားကြမှာကျွန်တော်တို့အားလုံးနဲ့ဆိုင်တာကဗမာပြည်ကြီးတစ်ခုလုံးပို့ပြီးတော့ကောင်းလာအောင်မှားတာတွေတည်လာအောင်ပေါ့နော်ပို့ကောင်းလာအောင်လို့ပို့ရှိရောအခုဘျူရိုကရေစီလို့ပြောမဲ့သူ့အဝန်တန်းတွေစီမံခန့်ခွဲမှုရန်တရားကြီးကပြင်ဆင်ဖို့ကကျွန်တော်တို့အတော့ကိုလိုပါတယ်ကျွန်တော်တို့ဟိုတိုင်းပြည်မှာပြင်ဆင်ရတယ်တဲ့မှာခုနနိုင်ငံရေးစနစ်ဟလာဒီတိုင်းသားကြီးဒီအပြင်တကယ်တမ်းစီမံခန့်ခွဲမှုပေါ့နော်ဒီဟာကြီးကချုပ်ယွန်းလာတာကျွန်တော်တို့တော်တော်ကိုကြားပြီးဟိုအပြစ်ပြောရင်လည်းတော့မှာပေါ့နော်ဆီယာနာတိန်လေးကပြစ်လာတယ်လို့ပြောမှာဆက်ပလတ်ခင်မှာဒီဗြိတိရှ်အုပ်ချုပ်ရေးနောက်ကနေဆက်ခံလာကြတဲ့ဗမာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်ဟာတော်တော်လေးစနစ်ကျခဲ့ပြီးတော့ကျွန်တော်တို့အရှိတောင်အရှတောင်အရှမှာတောင်နမည်ရခဲ့တဲ့အစဉ်ကနေဒီအုပ်ချုပ်ရေးစနစ်နိုင်ငံရေးစနစ်ပြောင်းတဲ့အခါမှာဒီဘယ်လိုကြီးစီရန်ရာကြီးတဲ့ပျက်စီးသွားတာဖြစ်တဲ့အတွက်ကျွန်တော်တို့ပြင်ဆင်ရတဲ့အမှအဲ့ဒါကြီးလည်းအရေးတကြီးပြင်ဖို့ကြီးကြီးကျယ်ကျယ်နဲ့ကျွန်တော်တို့ကောင်းကြီးကြီးနဲ့ပြင်ဖို့လိုတယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗ
ျ။ဆရာစောစောကဆရာနာသိနေကိစ္စကိုပဲအပြစ်ပြောမယ်ဆိုတကယ်တော့သမိုင်းမှာရှိနေရပဲဟောဆရာကျွန်တော်အပြစ်ပြောတယ်ဆိုတာဒါကိုပဲကျွန်တော်လည်းစဉ်းစားမိပါတယ်။ဥပမာထိုင်းမှာဆိုလို့ရှိရင်ဆရာနာသိနေအချိန်ပေါင်းများများစွာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီစစ်ဘိုလ်တွေဟာနိုင်ငံရေးကိစ္စကိုသူတို့ဆောင်ရွက်တယ်အုပ်ချုပ်ရေးရန်ရာဘျူရိုကရေစီရန်ရာမှာသူတို့မဆောင်ရွက်ဘူးဆိုတော့ဘျူရိုကရေစီဆက်လက်ပြီးတော့ခိုင်မာနေတယ်အဲ့ဒါကြောင့်နိုင်ငံရေးအပြောင်းလဲဘလောက်ပဲဖြစ်ဖြစ်တိုင်းပြည်ဟာမြန်မာနိုင်ငံလိုထွတ်ထွန်းကြမသွားတဲ့အခြေအနေတွေရမယ်ထင်ပါတယ်ဆရာမြန်မာနိုင်ငံမှာကြတော့အဲ့လိုပဲအာဏာသိမ်းပြီးတော့ဗိုလ်ချုပ်ကြီးနေဝင်လက်ထက်မှာအုပ်ချုပ်ရေးရန်ရာကိုပါဖျက်ခဲ့တယ်ကျွန်တော်စဉ်းစားမိတာဗိုလ်ချုပ်ကြီးနေဝင်ဘာကြောင့်ဖျက်လဲသူဟာရွေးကောက်ခံပြီးတက်လာတဲ့လူမဟုတ်တဲ့အတွက်ကြောင့်သူရဲ့ legitimacy တိဆောက်ဖို့အတွက်ဒါအုပ်ချုပ်ရေးရန်တရားကိုကောက်အောင်လုပ်တယ်။ဘာညာစရီသူများအဲ့လိုရည်ရွယ်ခဲ့လေသလား။အ
ဲဘလို့ပြဘိုးချုပ်နေဝင်းကသူကအဲမြန်မာဆိုရှယ်လစ်လမ်းစဉ်ဆိုပြီးလုပ်ပြီးတော့ဒီဆိုရှယ်လစ်စနစ်ပါနမည်ပြအောင်သူလုပ်သွားတယ်။ဘာကြောင့်လဲဆိုတော့ဒီအုပ်ချုပ်ရေးရန်နေရာတဲကလူတွေအပါဝင်အကုန်လုံးခင်ဗျအုပ်ချုပ်ရေးတောင်မဟုတ်ပါဘူး။ဖူကျောင်းဆရာဆံမစရေးစကြီးကစပြီးတော့ပါတီဝင်ဖြစ်မှသာလျင်အရေးချင်းလို့သူကသတ်မှတ်တယ်။အဲ့တော့သူရဲ့လုံရည်ကန်ရည်ဟဲ့လားလုံးနိုင်ဆိုင်ကိုင်နိုင်စွမ်းတည်အကြီးချင်းတွေကိုပေးဖယ်ပြီးတော့ပါတီဝင်ဆိုတဲ့ပေဒဏ်ကြီးတစ်ခုနဲ့ဖြစ်သူကတိုင်းခဲ့တဲ့အတွက်ဒါရစရာမရှိအောင်ကိုပျက်စီးသွားတယ်လို့မြင်ပါတယ်။မှန်ပါတယ်ဆက်အာဏာသိမ်းမှုတွေရှိတဲ့နိုင်ငံတိုင်းမှာတော့ကျွန်တော်တို့ဗမာပြည်မှာအုပ်ချုပ်ရေးရနေပျက်စီးသလောက်မပျက်ဘူးဆိုတာကတော့အမှန်ပဲခင်ဗျ။
ဟုတ်ကဲ့ဆိုဘျူရိုကရေစီကိုစီမံခန့်ခွဲဖို့အတွက်အဲ့တုန်းကဗိုလ်ချုပ်နေကစစ်ဘိုလ်တွေနောက်ပြီးတော့နိုင်ငံရေးဇက်ပြက်တွေပေါ့ဆရာပြောရင်တချို့ကကြိုက်ချင်မှကြိုက်မှအဲ့တုန်းကအဲ့လူကိုအဆုံးချပြီးတော့သူလုခဲ့တယ်ပေါ့ဆရာ
ဟုတ်ပါတယ်ခင်ဗျဟိုဗိုလ်ချုပ်နေဝင်ကမဆရာပါတီဝင်ဖြစ်မှအဲ့ပါတီဝင်တဲ့တော့မတင်ပြီးမှစသဖြင့်သူကလှုပ်တယ်လို့အလားတူပဲတက်မရော်တွေကအရာရှိတွေကိုယူနီဖောင်းနဲ့ဖြစ်ဖြစ်ယူနီဖောင်းချွတ်ပြီးတော့ဖြစ်ဖြစ်လာရာလူအမျိုးစုံတီထွင်ပြီးတော့အထူးရာရှိဖြစ်ဖြစ်ညွန်ကျုပ်သတ်ဖြစ်ပေါ့နော်ဟိုတာဝန်ခံဖြစ်ဖြစ်လုပ်ပြီးတော့ပြီးခဲ့တော့ဒီတက်မတော်ရာရှိအရာကနေကတက်ထဲမှာတော့သူကသူတကယ်ကိုစီကံတကြနဲ့ပုတ်ရှိခဲ့တဲ့ပုံကိုယ်လေးလို့ကျွန်တော်မငင်းပါဘူးသူတို့အရက်ဖက်ပုတ်ချွေးမှာသူတို့ဟာအဲတီငါမငါနောက်မှာစစ်တပ်ရှိတယ်အဲငါမှာလုပ်ပိုင်ခွင့်ရှိတယ်ဆိုတော့အဲမာနလွဲမားတဲ့မာနနဲ့အရက်ဖက်ပုတ်ချွေးလုံတဲ့ခါမှာအစသာပစ္စည်းတော့ရတယ်စစ်ယူနီဖောင်းဝတ်ထားရင်စစ်ယူနီဖောင်းရာဇဝင်ရှိရင်သူဟာအလုံးကိုတော်တဲ့ဟာလာမိုးရွှေကိုဆိုတဲ့ဟာပေါ့အခုရှိပါပဲဟိုဖြစ်နေကြတော့ကတနည်းအားဖြင့်ရှစ်တင်ရှည်တဲ့ဟာလာဆိုးအဝန္နာအရာရှိရာခံဒေးလို့မဟုတ်တဲ့စဉ်းစားမှုတွေနဲ့တကယ်လက်များပြည်သူအုပ်ချုပ်ရေးနယ်ပယ်မှာပစ္စည်းခြင်းမကပစ္စည်းလာတာဖြစ်တဲ့အတွက်အဲ့ဒီဟာကြီးကစကျွန်တော်တို့ ဟိုပြင်ရမယ့်အခြေအနေလို့ကျွန်တော်သဘောတူပါတယ
်ဆိုတော့တင်တို့အရှိ့ကိုပြင်နိုင်မယ့်အလားအလာစဉ်းစားမိတော့လေတော်တော်လေးတော့ရင်လေးစရာလို့ဆိုရမလားပါပဲဆရာဘာကြောင့်လဲဆိုတော့အခုစစ်တပ်ကချုပ်ပိန်ထားတဲ့ဌာနတွေကအင်တန်အရေးကြီးတယ်ပြည်ထရေးရိုးဘာတို့ကအဆအဆရာနောက်တစ်ခါအခုစစ်တပ်ကကြာခင်မမအနာလွှဲပေးရတော့မယ်ဆိုတော့အတွင်းဝန်တွေဌာနတိုင်းမှာခံပလိုက်တာ
ဟုတ်တယ်ခင်ဗျအခုနောက်ဆုံးပေါ့နော်သမတဥသိန်းစိန်ကမထွက်ခင်မှာဒီဟာလုတ်သွားတော့ဟိုအမြဲတမ်းတုံးဝန်ဆိုတာအမှန်ကကျွန်တော်တို့ဥပမာပေးရရင်ဗမာနိုင်ငံလိုပဲဗြိတိသျှလက်တက်ကလွတ်လပ်ရတဲ့အိန္ဒိယနိုင်ငံမှာထိလိုက်လို့ရှိရင်အိန္ဒိယနိုင်ငံမှာပါတီစုံဒီမိုကရေစီရအစိုးရတွေကပြောင်းပြောင်းသွားပြီးတချို့အစိုးရတွေမတည်ငြိမ်ဘူးခင်ဗျတချို့ဆိုတနည်းနဲ့နှစ်လောက်နဲ့ထွက်ပြီးပြောင်းရတာတွေရှိတယ်။လက်နှစ်တီတီငါးနှစ်တီတီနေတဲ့ဆိုတာဆိုရှားတယ်။ဒါပေမဲ့သူ့မှာအမတမခိုင်မာအားကောင်းတဲ့ဘီရိုကရေစီရန်ရာကြီးကရှိနေတော့အဲ့ဒါကိုဘယ်သူမှလည်းဟိုထိလို့မရဘူးခင်ဗျာ။အမတမတော်တဲ့အရာရှိကြီးတွေကြီးနေတယ်အများကြီးရှိတယ်။အဲ့တော့အဲ့ဒီအရာရှိကြီးတွေနဲ့တိုင်းပြည်ရဲ့အုပ်ချုပ်ရေးမန္တလေးကြီးကိုတက်အောင်လုပ်ထားတယ်။ဟိုထက်ကနိုင်ငံရေးစနစ်ပြောင်းရုံနဲ့အဲ့ဒီမန္တလေးကပြောင်းမှာမဟုတ်ဘူးခင်ဗျာ။အဲ့တော့အိန္ဒိယနိုင်ငံကမူလကြည့်ရင်ကျွန်တော်တို့ဗမာနိုင်ငံမှာမျိုးဆက်ပြတ်တယ်လို့ဖြစ်သွားတော့အဲတင်နန်းနေလည်းလို့ရတယ်။နောက်တစ်ခုကခြားခြားလက်ဆက်မှုတွေကအကြီးကျယ်နှစ်ပေါင်းမြောက်များစွာဖြစ်လက်တဲ့ဖြစ်ထားတဲ့စိတ်သက်အပိုင်းကလည်းပြောင်းရမှာဖြစ်တဲ့တွေ့ကျွန်တော်တို့ဗမာနိုင်ငံမှာနိုင်ငံရေးစနစ်အစိုးရပြောင်းပြီးရင်အဲ့ဒီမန္တန်ကြီးအတွက်ကတော့လူသစ်တွေကိုကျွန်တော်မွေးထုတ်အောင်မွေးထုတ်ဖို့ကလည်းကြာမှာဆိုတော့လူဟောင်းတွေကိုပဲကျွန်တော်တို့ရသလောက်တင်ဖို့ဟုတ်ပြန်ရတော့မှာပေါ့နော်ဒါအတွက်လည်းတော့ဟိုခက်ပါတယ်ခက်တဲ့တွေအစိုးရမှာအတ္တမကောင်းကြီးပြီးတော့ဒါကနှလုံးသားလည်းဖြူစင်တဲ့အစိုးရမျိုးကြားမှာဒါလည်းနှစ်တူတူနဲ့ကျွန်တော်ပြင်နိုင်မယ်လို့ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်အဲစစ်တပ်တက်မတော်ပေါ့လေသူတို့ဘက်ကအာဏာကြီးစိုးနေတာသူတို့ဘက်ကလူတွေပါဝင်နေရဲ့ဆွဲပြီးနောက်ကျွန်တော်စဉ်းစားမိတာချက်ကဆရာဘျူရိုကရေစီရန်ရဲတဲ့ပုဂ္ဂိုလ်တွေဟာပါတီတန်ရောစင်လူပုဂ္ဂိုလ်တန်ရောစင်ဒါတွေလည်းကျင်းဖို့လူတွေလို့ထင်ပါတယ်ဒီမိုကရေစီဖြစ်နိုင်တော့ပါတီတွေအပြောင်းလဲဖြစ်လာမှာပေါ့အစိုးရအပြောင်းလဲအဲ့ဒီခါမှာလည်းပဲဆရာစောတော်တို့မရင်မရင်ဆက်ပြီးတော့ဒီရန်တရားကိုထိန်းနိုင်မဲ့လူမျိုးလူစင်းနဲ့ထင်တယ်ဆရာ
ဟုတ်ကဲ့အဲ့ဒီချက်ကလည်းအတော်အရေးကြီးတယ်ခင်ဗျာဟလာအစိုးရဝန်ထမ်းဟိုနိုင်ငံပါတီနိုင်ငံရေးမလို့ဟာဆိုတဲ့ဟာမျိုးပေါ့နော်အစိုးရဝန်ထမ်းတော့မဟုတ်ဘူးအခုတော့သမ္မတလုပ်ရင်တော့ပါတီနိုင်ငံရေးမလို့ဟာဘူးဆိုတော့ပေါ်စီဖုန်ကြီးကလှုပ်ထားတော့ကိုကမောက်ကမောက်ကြီးပေါ့နော်ဆုံးပြန်ရင်ပြောရင်လူတိုင်းမှာကမ္ဘာဖြစ်ဖြစ်လားလမ်းမောဇေယောင်းတဲ့လူပဲဖြစ်ဖြစ်နိုင်ငံရေးအသိအမြင်ကတော့ရှိနေကြတာပဲညီကြဲမှုချုပ်ကြီးဖြစ်ဖြစ်လားခဏအများအတုံးဝင်ပဲဖြစ်ဖြစ်ဘယ်သူမှသူတို့ရှိကြတယ်ခင်ဗျာဒါမရှိရဘူးလို့ပြောတာကတော့ဒါအသက်တကိုမဖြစ်နိုင်တာကိုမေ့ပေးတဲ့ဟိုစီကံကြီးတစ်ခုပေါ့နော်အဲ့တော့သို့တော်လည်းပဲစနစ်ကလည်းကောင်းမယ်ဘေးကမှန်နိုင်တယ်လေကျမတည်းဆိုရင်ဒီအုတ်ချွေရန်နေရာတွေကပုဂ္ဂိုလ်တွေလည်းပဲမှန်ကန်တဲ့ဟလာအုတ်ချွေလမ်းကြောင်းတက်တက်ကိုသူတို့ပဲအစိုးရတက်တက်ဆိုတဲ့မူပေါ့နော်သူ့မှာစိတ်ချက်ရှိတာတပိုင်းပေါ့တကယ်တမ်းလက်တွေ့လုံနိုင်လာလိမ့်မယ်သို့တော့အဲ့အစင်လာကကျွန်တော်တို့အဲ့အစင်လာရဲ့လက်ပြစ်ထားတော့ကတော်တော်ကိုတော့ဟိုလုံယူရလိမ့်မယ်အဲကျွန်တော်တင်တဲ့အမ်တမတ်တော်ရဲ့ယာရှိစိတ်ရင်းကောင်းတဲ့ယာရှိကြီးအများကြီးရှိတယ်ရှိတယ်လို့တော့ကျွန်တော်ဟိုယုံကြည်ပါတယ်အဲ့ပုံကိုယ်ကြီးစပြထားပြီးတော့လူကိုနမူနာထားပြီးတော့ပြင်ကြရလိမ့်မယ်ခက်တာတော့ခက်တယ်ခင်ဗျဟု
တ်ကဲ့နောက်တစ်ခုကဒါလောလောဆယ်မှာဘီရိုကရေစီရန်တရားကောင်းကောင်းနဲ့ရှေ့ကိုအသက်ဆက်ရေးပေါ်ဆရာလက်ရှိပုံကိုယ်တွေထားနောက်တစ်ခါနောက်လာမယ့်မျိုးဆက်သစ်တွေဘီရိုကရေစီရန်တရားကိုထိမဲ့မျိုးဆက်သစ်တွေမွေးထုတ်တဲ့နေရာမှာပညာရေးစနစ်လည်းသိအကြီးကြီးထင်ပါတယ်အိန္ဒိယမှာကြတော့ပညာရေးစနစ်ကမွေးထုတ်တဲ့လူတွေကဒီခေတ်လေးဘီရိုကရေစီရန်တရားမှာဘလောက်အဝင်ဝင်ကြဖြစ်ကြလဲဆရာ
အဲ့အိန္ဒိယနမူနာပဲဒီဥပမာပေးရင်ပေါ့နော်ယူရာမြူရာတပိုက်ပေါ့ဥပမာပေးတာတော်တော်ကြီးပြောပါတယ်သူတို့ဒီမှာနော်အရင်တော့ပမာပြီးမှဟို ICS လို့ဟာမျိုးပေါ့နော
်
ရာရှိကြီးတွေကိုဗြိတိသျှလက်ထက်တွေကမွေးထုတ်ထားတဲ့အစင်လာခုထိတောင်းလျှောက်ရှိနေတယ်အဲ့တော့အဲ့ဒီလိုင်းကိုရောက်သွားတယ်အဲ့ဒီမိုးဝမ်းကြောင်းလိုင်းရောက်ရောက်သွားတဲ့ရာရှိငယ်တွေရာရှိကြီးတွေဟာလည်းပဲတကယ်ကိုသူလာသူ့မှာလည်းလုံးလုံးလုံးလေးဥပဒေစီရင်ကလည်းခိုင်ခိုင်မာမာရှိတာဟုတ်ရှိတဲ့အတိုင်းသူကသွားလို့လုံလို့ရတယ်။ဘာမှဒီမှာအဲ့ဒီဥပဒေပိုင်းကလည်းကျွန်တော်တို့လုံကြအောင်ပေါ့နော်။ဆိုတော့သူတို့မှာလည်းလေးစားလောက်တဲ့ပုံကိုရည်ရည်ဖြစ်လာကြတယ်ခင်ဗျ။အတ္တမတန်ဖိုးထားတတ်တယ်ကျွန်တော်တို့ဘာမှဒီမှာယူနီဖောင်းဝတ်ထားမှနောက်ကြတော့မဆလာဝင်းမှနောက်ကြတော့တန်ခိုင်ရေးဝင်းမှ သက်သက်ပြင်ပေါ်လေးအထင်ကြီးရမယ်လို့လှုပ်ထားတဲ့အစင်လာကြီးကလည်းပြောင်းသွားမှာကိုပိုင်အရင်ချင်းဒီစီအောင်ကျွန်တော်တို့ကလက်ကျင့်မွေးထုတ်ဖို့လိုတယ်ဒါပေမဲ့ကဟိုပြူကျော်စနာဆွေးနွေးသလိုပညာရေးစနစ်ပေါ့နော်အောက်စီပညာရေးတဲ့မကပဲနဲ့ဒီအဲဒီဒီ the secondary tertiary ပညာရေးနာပါကျွန်တော်တို့ကလိုက်ပြီးတော့ပြင်ရလိမ့်မယ်ဒါဆိုလည်းပဲကျွန်တော်အရှိတာကလူငယ်တွေဟာဟိုတက်ကြွတဲ့စိတ်နဲ့အကောင်းမြင်စိတ်တွေနဲ့အားတက်မှုတွေရှိနေတော့အဲ့ဒီအားတွေကိုတုံးရင်တော့ကကျွန်တော်တို့ဟိုမြန်ဆန်နိုင်အောင်ကြိုးစားနိုင်ကောင်းရဲ့လို့ကျွန်တော်
ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့သောတာရှင်ရဲ့စူတော်မှကြည်ပြီးတော့ကျွန်တော်နဲ့ဆရာနဲ့ဆွေးနွေးချက်ကိုကျွန်တော်ဆွေးနွေးပြီးတဲ့နောက်မှာသောတာရှင်တွေကပြောကောင်းပြောလာမယ်။အာအိန္ဒိယနိုင်ငံဟာခြားစားပျက်စီးမှုသိရှိတာပဲ။အဲ့ဒါကိုဥပမာပေးတာကိုထိုက်ကသိမဟုတ်ဘူးလို့ပြောတဲ့လူတွေစီကောင်းစီလာမယ်ဆရာကျွန်တော်ဘယ်လိုပြန်ပြောရမလဲ
။ဟုတ်ပါတယ်ခင်ဗျာအဲ့ဒီအချက်လေကျွန်တော်ညင်းလို့မရဘူးကျွန်တော်လည်းညင်းပါဘူး။သို့တော့ကမ္ဘာလုံးမှာပေါ့နော်ဒီတဲ့ဟိုအိန္ဒိယတရုတ်ပြည်ကြီးကြီးလည်းပဲဒီတိုင်းပဲ။အလုပ်ကစီစုံကရောက်နေတဲ့အမေရိကန်ပြည်တော်စုကြည့်လေပဲပြောစရာတော့ရှိတယ်သို့တော့အဲ့လိုနိုင်ငံကြီးတွေမှာအာသူစနစ်တွေကလူအတိုင်းဝိုင်းရတဲ့လက်ခံနိုင်လောက်တဲ့အဆင့်အကောင်တစ်ခုကိုရောက်နေကြတယ်လို့ကျွန်တော်မြင်ပါတယ်နော်အားနည်းချက်တော့ရှိတာပေါ့အဲ့တော့ဗမာပြည်လည်းပဲအဆင့်တစုံတရာတက်လာအောင်တော့ကျွန်တော်တို့ဝိုင်းဝန်းစူးစမ်းကြရမှာပဲလို့ထားပါတယ်